မြန်မာနဲ့နယ်စပ်ထိနေတဲ့အိန္ဒိယရဲ့မဏိပူပြည်နယ်အတွင်းပစ်ခတ်မှုကြောင့်လူ10ဦးကျော်ထိသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံနဲ့နယ်ခြားမဏိပူပြည်နယ်ထဲမှာလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်လူ73ဦးသေဆုံးသွားခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းတွေမှာဖော်ပြလိုက်တာပါ။အပြန်အလှန်ပစ်ခတ်ကြတဲ့အဖွဲ့အစည်းတွေဘယ်သူဘဝဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုမထားပါဘူး။မကြသေးခင်လပိုင်းတွေအတွင်းလူတွေသေဆုံးတဲ့အထိဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခနဲ့တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာတကြောပြန်တိုက်ခိုက်မှုတွေပြန်ဖြစ်လာခဲ့တာပါမြန်မာနဲ့နေချာတန်နိုပိုင်ခိုင်မှာသေဆုံးသူ73ယောက်ရဲ့အလောင်းကိုတွေ့ခဲ့တဲ့အကြောင်းအိန္ဒိယအာဏာပိုင်တွေက AFP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်မဏိပူပြည်နယ်မှာမဏိပူရီခေါ်ကသဲလူမျိုးတွေနဲ့တောင်ပေါ်တိုင်းသားတွေအကြားအဓိကရုံးဖြစ်ပွားခဲ့ပြီးဒီနှစ်အတွင်းအနည်းဆုံးလူ200လောက်အသက်ခံခဲ့ရတယ်လို့လူပေါင်း5000လောက်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြပါတယ်နေကြာဒေသမှာအကြမ်းဖက်မှုကျွလွန်သူတွေအပြင်လက်ရှိအိန္ဒိယဆွေရွာကိုပုံကန်နေတဲ့သဘုံအဖွဲ့အစည်းတွေလည်းရှိနေပါတယ်။မဏိပူပြည်နယ်အတွင်းတိုက်ခိုက်မှုတွေမှာအသုံးပြုခဲ့တဲ့လက်နက်တွေဟာမြန်မာနိုင်ငံဘက်ကဖြစ်ပြီးသင်လာတဲ့လက်နက်တွေဖြစ်တဲ့ဆိုကအိန္ဒိယထောင်လင်းရာရှိတွေကပြောကြားသလိုမကြာခဏလက်နက်တွေသိမ်းတဲ့သတင်းတွေလည်းထပ်ပေါ်နေပါတယ်ခင်ဗျာ။